အမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးမစ္စတာပေါ်စနာရဲ့ခီးစဉ်ဟာမြန်မာအစိုးရရဲ့ပြည်ရင်ပြောင်းလဲမှုတွေဘလောက်ထိခီးပေါက်နေပြီလဲဆိုတဲ့အချက်အလက်စုဆောင်းဖို့မြန်မာနိုင်ငံကိုရောက်လာတာပါလို့ပြည်အောင်စုဒီမိုကရေစီ UDP ပါတီဥက္ကဋ္ဌဦးသိန်းတင်အောင်ကရှင်းပြပါတယ
်။အင်းကျွန်တော်တို့ကတော့အခုအစိုးရအသစ်အနေနဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲဖို့ဆန္ဒရှိတယ်ဆိုတော့ကျွန်တော်ယုံပါတယ်လို့ဒါပေမဲ့ပြည်ရင်ပြောင်းလဲနိုင်ရမှာတော့နှေးတယ်လို့အရှိန်အဟုန်နဲ့တို့ပြည်ရင်ပြောင်းလဲမလုပ်နိုင်ဘူးဗျာ။ပြီးတော့လည်းဟို good governance ကို clean government ကိုဖြစ်အောင်လုပ်မယ်လို့ကြွေးကြော်နေပေမဲ့လည်းလို့အဲ့လိုလုပ်ဖို့အတွက်ကို procedure ပိုင်းကအားနည်းနေတယ်လို့နောက်တစ်ခုကလည်းနယ်စပ်ဒေသတွေမှာလည်းလက်နက်ကိုင်ပြည်ပခါတွေကလည်းဆက်ဖြစ်နေတဲ့အခါကြတော့လူခွေချိုးပေါမှုတွေအဲဒီဒေသမှာရှိတဲ့ပြည်သူတွေရဲ့ဒုက္ခတွေကလည်းစေဘေးဒုက္ခတွေလည်းသူခံစားနေတဲ့အခါကြတော့ဒါတွေကိုသူတို့အနေနဲ့လည်းလုပ်ဖို့စိတ်ဆန္ဒရှိပေမဲ့မလုပ်နိုင်သေးဘူး။အဲတော့နိုင်ငံကအဖွဲ့အစည်းတွေနိုင်ငံကအစိုးရတွေတော့အပြည့်အစုံဆောင်တဲ့အနေနဲ့ဝိုင်းဝန်းပူပေးတယ်။ဒါမှလည်းသူတို့ကတော့အရှိန်အဟုန်နဲ့လုပ်နိုင်တယ်တော့သူတို့မှအားလည်းချက်ကတော့အဲ့ဒါလေးဖြစ်နေတယ်
အမေရိကန်နိုင်ငံဟာမြန်မာနိုင်ငံကိုပြစ်ဒဏ်ချမှတ်ထားတာကြောင့်ဒီပြစ်ဒဏ်ခံမှုတွေကိုအ мян ဆုံးရုပ်သိမ်းပေးဖို့ဒီကနေ့တက်ရောက်ခဲ့ကြတဲ့နိုင်ငံရေးပါတီတွေကအမေရိကန်လက်ထောက်နိုင်ငံယာယီဝန်ကြီးကိုဝိုင်းဝန်းတိုက်တွန်းခဲ့ကြပါတယ်။ NDF မျိုးသားဒီမိုကရေစီအင်အားစုပါတီနိုင်ငံကဦးခင်မောင်ဆွေဆွေးနွေးခဲ့တာကတော့
ဒီနိုင်ငံမှာဒီဝိုင်းပြစ်ဆိုမှုကအရာမကျင်ဘူးလို့နိုင်ငံရေးဝန်ကြီးကလင်တန်ကပြောတာရှိတယ်လို့ဒါပေမဲ့လို့ဆန့်ကျင်လို့ engagement မှာလည်းဆောင်ကြည့်တဲ့အလိုလိုပဲလုပ်တယ်လို့အဲ့တော့တခြားကနေဒါပေမဲ့နိုင်ငံဒီမှာလူခွင့်မရှိတဲ့နိုင်ငံတွေရှိကြတာရှိပါတော့လေကျွန်တော်တို့ကြတော့ကလူခွင့်မရှိဘူးဆိုပြီးတော့ပြည်ထောင်မဲ့ပြီးပြီးတော့ကပြည်ထောင်နိုင်ငံလိုတော့ဒီပလိုမစီပေါ့ဘာကင်းဒီပလိုမစီပေါ့အပေးယူနေလို့တရားလို့မတွေ့ရဘူးလို့အဲ့တော့ဒါပြတ်တဲ့အပိုင်းကိုမရှိဘူးလို့ကျွန်တော်ကစဉ်းစားဖို့လူတွေလို့ကျွန်တော်ကပြောပါတယ
်မြန်မာဆွေကလုံနေတဲ့ပြည်ရင်ပြောင်းလဲမှုတွေပိုပြီးပြည်ပြင်လာတာနဲ့အမျှ sanction လို့ခေါ်တဲ့ပြည်ထောင်ခံမှုတွေကိုရုပ်သိမ်းဖို့လမ်းစာတွေပေါ်လာမယ်လို့အမေရိကန်လက်ထောက်နိုင်ငံယာယီဝန်ကြီးကရှင်းပြခဲ့ကြောင်း UDP ပါတီဥက္ကဋ္ဌဦးသိန်းတင်အောင်ကပြောပါတယ
်။အဲ sanction နဲ့ပတ်သက်လို့ကတော့သူတို့ကတော့ဒီ sanction ဟာပေါ့ဗျာဟိုဒီ congress ကို signate တို့ရတာဥပဒေနဲ့အတည်ပြုထားတယ်ပေါ့ဗျာ။ဒါပေမဲ့လည်းဒီမြန်မာအစိုးရအတွက်အနေနဲ့ဟလာမျိုးသားတန်လည်းပြည်မြာကြီးတို့အကျဉ်းသားတွေလွတ်တာတို့နယ်စပ်ဒေသလက်နက်ကိုင်ပြည်ပခါတွေကိုရင်းရဲရအောင်လုပ်နိုင်လို့ရှိရင်အဲ့ဒါတွေကလည်း sanction ဟလာရုပ်သိမ်းမှုအတွက်အားကောင်းတဲ့အချက်လက်တွေဖြစ်လာတော့ဗျာ။နော်ဒီအချက်လက်တွေတိုးတက်လာရင်တို့ကဒါတွေကိုမျက်ကွယ်ပြုထားမှာမဟုတ်ပါဘူး။ဒါတို့ကဒါတစ်နှစ်ပြည့်လို့ sanction ရုပ်သိမ်းလားမရုပ်သိမ်းလဲသုံးသက်တဲ့အချိန်မှာဒါရုပ်သိမ်းတင်တယ်ဆိုတော့အားကောင်းတဲ့အချက်လက်တွေဖြစ်နိုင်ပါတယ်တဲ့
။ဒီနေရာမှာမြန်မာနိုင်ငံတွင်းမှာရှိကြတဲ့ NGO တွေအနေနဲ့ဘလောက်ထိလွတ်လွတ်လပ်လပ်လှူရှားပိုင်ခွင့်ရှိသလဲဆိုတာကိုလည်းဆွေးနွေးခဲ့ကြကြောင်းဦးခင်မောင်ဆွေကပြောပြပါတယ
်။ NGO တွေလှူတဲ့နေရာမှာစံတမှုတွေရှိသလားလွတ်လွတ်လပ်လပ်လှူနေရှိသလားအငယ်ရပါဒီလိုလူရလူပင်ရှိသလားအဲဇော်ရခွင့်နေရာတကယ်ပဲထူးတယ်လားနေဒီလားအင်ဂျီဘူရီကနေပြီးတော့ဒီမူရီဂရီမူရီတိစားရီမအောင်အချက်မှတ်ထားရင်ဒီကဇုံရီဒီလားဆိုမျိုးကြီးမိတယ်အဲ့တော့ကျွန်တော်ပြောတယ်အင်ဂျီဘူရီကတော့ဒီဘူရီကရှိတဲ့ကောင်းတဲ့ဒီနေငါမှာအစောကတည်းကငါရဲ့ကွာဒီလူနှစ်ခုသုံးခုလင်းကားခုနဲ့ပဲဘူရီစကူရောက်ကပြီးတော့မြန်ဆန်မှာမဟုတ်ပါဘူးလို့ဒါမှမဟုတ်အင်ဂျီဘူရီကပေါ်ပြီးတော့ကြည်လာမယ်ဆိုရင်ဒီမိုကရေစီပြည်ကိုသွားတဲ့နေရာမှာပေါ်ပြီးတော့အလုံးအမုန်းနဲ့ညှဆန်လိုက်မယ်ဖြစ်တဲ့အကြောင်းကိုကျွန်တော်သိတတ်လိုက်ပ
ါလက်ရှိနေပြည်တော်မှာကျင်းပနေတဲ့လွှတ်တော်မှာနိုင်ငံရေးပါတီဥပဒေတွေကိုပြင်ဆင်ခဲ့တဲ့အကြောင်းအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းဦးသိန်းတင်အောင်ကပြောပြပါရစ်ခင်ဗျာ
အဲ့တော့သူကဘာပြောလဲဆိုတော့မင်းဒါတောင်းဆိုရမယ်ဆိုရင်ဒီပါတီကော့ပုံနေဥပဒေကဘာတွေပြင်ဖို့လိုလဲလို့တချို့ပါတီကိုမေးတယ်ဗျာနော်ဒီလိုပါတီကတော့သိပြင်ဖို့မရှိပါဘူးလို့ပြောတယ်။ဒါပေမဲ့ကျွန်တော်ကမမေးနဲ့ကျွန်တော်ပြောခွင့်မရှိတာ။ဒါပေမဲ့ကျွန်တော်သဘောထားကတော့အခုဒီပါတီမှတ်ပုံတင်နိုင်ငံပါတီများမှတ်ပုံတင်ဥပဒေအရတင်းကြပ်မှုတိတ်များတယ်ကျွန်တော်တို့ပါတီအတွက်။ဒါပေမဲ့ကျွန်တော်တို့ကအဲ့တင်းကြပ်မှုတွေကိုစိုက်လို့ဝင်လာတော့မဟုတ်ဘူး။ကျွန်တော်တို့မှာကရွေးချယ်စရာလမ်းမရှိဘူး။ဒီကနေဝင်ပြီးတော့မှပဲအဲ့တင်းကြပ်မှုတွေတဖြည်းဖြည်းဒီလိုရော့ပေါင်းဖြေရောမှုတွေကြောင့်စူးစမ်းမယ်ဆိုတဲ့ဟိုရွေးချယ်နဲ့ဝင်လာဟိုဒီပါတီဒီထောင်ဝင်ဒီဥပဒေတွေကဟိုတင်းကြပ်မှုတွေတော့ရှိနေတာအမှန်ပဲဗျပါတီရဲ့ပတ်ပုံနဲ့ဥပဒေဆိုပါတီစီယုံဝင်လို့ဒီအခုနည်းဥပဒေတွေမှာလည်းကျွန်တော်နိုင်ငံပါတီတွေမှာနိုင်ငံတကာဘယ်အမှအဆင်ပတ်စံနေမယူပါဘူးလို့ဒီပြည်ထဲမှာလည်းအလူခံမယ်ဆိုလို့ရှိရင်ဈေးမှာအလူမခံရဘူးလို့ပါအများကြီးရှိတယ်ငါတင်းကြပ်မှုတွေအများကြီးပဲကျွန်တော်ဒါတွေကအသေးချာလက်တွေ့လုပ်ကြည့်တဲ့အခါမှာဟိုပြည်သူကြားမှာတကယ်ဟိုလက်တွေ့နိုင်ငံရေးမှာကျွန်တော်တို့မှာအထင်းချုပ်ပြီးအများကြီးတင်းကြပ်မှုတွေရှိနေကြတယ်
ဒီကနေ့တွေ့ဆုံပွဲမှာ NDF ပါတီ UDP ပါတီ D Democratic Party Myanmar Pi ne Tasanya Party Pawin Acha Party 3 ku Suzu Paw Party 9 Party ga Twet Song Kae Ja Da Ba Khmyar.